ဆာဒီအရေဗျနိုင်ငံဘယင်းကြီးဖတ်ကဲဇာပနအခမ်းအနာအင်္ဂါနေ့မှာရိယတ်မြို့တော်မှာကျင်းပပူရာဆာဒီအာဏာပိုင်များဟာအခုစတင်ကျင်းစနေပြီဖြစ်ပါတယ်။ဘယင်းကြီးဖတ်ဟာတလင်းလာနေ့အစောပိုင်းကရိယတ်စေယုံမှာကွယ်လွန်သွားခြင်းဖြစ်ပါတယ်။ဆာဒီနိုင်ငံမှာနှစ်ရှည်လာမြားစူးစမ်းပြီးအသက်80နှစ်ခန့်ရှိပြီလို့ယူဆရတဲ့ဘယင်းကြီးဟာမကြာမြင့်မီကာလများကစတင်ကြီးကျမ်းမာရေးချိုးယွင်းလာခ မပြုတ်လို့ဘူးလို့အာဏာပိုင်တို့ကပြောပါတယ်။အဲ့ဒီလိုပြုတ်လို့ချင်းဟာဆာဥဒီနိုင်ငံတွင်ပြတ်ထန်းထားတဲ့တင်းကျပ်တဲ့အစ္စလာမိတ်ဘာသာရဲ့ပြတ်ထန်းချက်များနဲ့ဆန့်ကျင်မှာဖြစ်ပါတယ်။ဘဂျင်းကြီးဖာကဲညီတော်အိမ်ရှိဇာမင်းသားအာဗ်ဒူလာကအခုဆာဥဒီနိုင်ငံကိုရယူလိုက်ပြီဖြစ်ပါတယ်။ဘဂျင်းတဲ့အာဗ်ဒူလာဟာ1995ခုကဘဂျင်းကြီးဖတ်လေးဖြတ်ခံရခြင်းကစပြီးဆာဥဒီနိုင်ငံရဲ့လက်တွေ့အုပ်ချုပ်သူအဖြစ်တာဝန်ယူခဲ့ပါတယ်။ကွယ်လွန်သူဘဂျင်းကြီးဖတ်ဟာမက္ကာနဲ့မဒီနာမြို့များမှာရှိတဲ့သာသနာနယ်ညီများကိုအလေးဂရုစိုက်ခဲ့တဲ့အပြင်မွတ်စလင်တို့ရဲ့ရေမှန်းချက်များကိုထောက်ခံအားပေးခဲ့တဲ့အတွက်သူကိုအများကကြီးညိုလေးစားကြပါတယ်။1989ခုနှစ်များကအာဖဂန်နစ္စတန်နိုင်ငံကိုဆိုဗီယက်တို့သိမ်းပိုက်စင်တိုက်ပွဲဝင်ခဲ့ကြတဲ့မူဂျာဟီဒင်ခေါ်အစ္စလာမစ်တိုက်ပွဲဝင်များကိုပြင်းပြင်းထန်ထန်ထောက်ခံအားပေးခဲ့သူတဦးလည်းဖြစ်ပါတယ်။ဒါအပြင်သူဟာအီရတ်ကကူဝိတ်ကိုဝင်ရောက်သိမ်းပိုက်လိုက်တဲ့1990ခုနှစ်မှာအမေရိကန်တပ်တွေကိုဆာဥဒီမြေပေါ်မှာလာရောက်ခွင့်ပေးခဲ့တဲ့အတွက်ဘယင်ကြီးဖတ်အပေါ်မှာဆာဥဒီမှာမွေးဖွားသူအိုစမာဘင်လာဒင်အပါအဝင်အစ္စလာမစ်အစွန်းရောက်များကဒေါသထွက်ခဲ့ကြပါတယ်။ဘယင်ကြီးဖတ်ရဲ့အစိုးရဟာ2003ခုကဆာဥဒီအရေဗျာနိုင်ငံမှာစတင်ပြုလုပ်ခဲ့တဲ့အစ္စလာမစ်စစ်သွေးကြွနှိတ်ကိုရေးစစ်ဆင်ရေးများကိုကြက်မှတ်ဆောင်ရွက်ပေးခဲ့ရမှာအခုတိုင်ဆက်လက်ဆောင်ရွက်ဆဲဖြစ်ပါတယ်။